ဇန်နဝါရီ20ဗုဒ္ဓဖူးနေ့မှာရွေးကောက်ခံဒုသမရကမလန်ဟဲရစ်ဟာနိုင်ငံတော်တရားရုံးချုပ်တရားသူကြီးဆွန်ယာဆော့တိုမယန်နဲ့ကျန်းသက်စာကျင်းဆိုမှာဖြစ်တဲ့အတွက်ဒါဟာပထမဆုံးလက်တင်အမေရိကတရားသူကြီးစီမှာပထမဆုံးလူမဲနဲ့တောင်အာရှနယ်ပေါ်အမျိုးသမီးဒုတိယသမရကျန်းသက်စာကျင်းဆိုမှာဖြစ်ပါတယ်။သူ့ကျန်းသက်စာကျင်းဆိုဖို့အတွက်အရွေးကောက်ခံဒုသမရဟဲရစ်ကတရားသူကြီးဆော့တိုမယန်ကိုရွေးခဲ့တာဖြစ်ကြောင်း AP သတင်းမှာဖော်ပြပါတယ်။ဒါပြင်သူမဟာကျန်းစာအုပ်နှုတ်နဲ့ကျန်းချိန်မှာဖြစ်ပြီးတုံးကပထမဆုံးလူမဲနိုင်ငံတော်တရားရုံးချုပ်တရားသူကြီးတာကော့မာရှယ်ရဲ့တမာကျန်းစာအုပ်ဖြစ်ပါတယ်။